ကချင်ပြည်နယ်အစိုးရဟာလက်ရှိအားကစားနဲ့ကာယပညာဦးစီးဌာနပိုင်ကာဝင်းကနေအဝေးပြေးလိုင်းပြည့်ဆွဲနေတဲ့ရင်ပိုင်ရှင်တွေကိုအသစ်ဆောက်လုပ်ထားတဲ့တက်ကုံထွယ်ဆန်ရက်ကအဝေးပြေးကာကြီးဝင်းစစ်ကိုလာမယ့်ဒီဇင်ဘာ21ရက်နေ့နောက်ဆုံးထားပြီးပြောင်းရွှေ့ဖို့ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဝေးပြေးကာပိုင်ရှင်တွေကတော့ကာဝင်းစစ်စီမရွှေ့ပြောင်းခြင်းကြပါဘူး။အကြောင်းကတော့ပြောင်းရရွှေ့ရမယ်ဆိုရင်ကာဝင်းအသစ်မြစ်ဖြားအေရာရင်ရနန်းစခန်းမှာကားဂိတ်ဖွင့်နိုင်ရေးအခန်းတွေဝယ်ရပါမယ်။အခန်းကားကလည်းကျပ်သိန်း600 900လောက်ဈေးပေါက်နေပါတယ်။လက်ရှိကာဝင်းအဟောင်းနေရာကလည်းလာမယ့်သုံးနှစ်မှစာချုပ်ပြည့်မှာမို့မပြောင်းညင်ကြပါဘူး။ဒီအတွက်ပြောင်းရရွှေ့ရမယ့်ရက်ကိုနောက်ဆုတ်ပေးဖို့ပြည်နယ်အစိုးရစီတင်ပြကြမယ်လို့သိရပါတယ်။တကယ်တော့လက်ရှိမြကြီးနားမြို့မှာဖြစ်နေတဲ့အဝေးပြေးကာဝင်းဆိုင်ရာပြဿနာမျိုးမြန်မာပြည်အနှံ့ပြားမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေစေပါ။ဒီကိစ္စဘယ်လိုပြဿနာမျိုးလဲ။ဘာကြောင့်ခုလိုပြဿနာမျိုးပေါ်ပေါက်လာရသလဲ။ NLD အစိုးရအနေနဲ့အလားတူပြဿနာမျိုးဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိကချင်ပြည်နယ်မြစ်ကြီးနားမြို့ကအာဏာပိုင်တွေရဲ့လုပ်ရက်ဟာအထူးအဆန်းတော့မဟုတ်ပါဘူး။အရင်စစ်အာဏာရှင်တွေလက်ထက်ကတည်းကအချိန်ပေါင်းများစွာလုပ်ကင်ခဲ့တဲ့လုပ်ရက်မျိုးပါ။နကူအဝေးပြေးကားဂိတ်နေရာတွေကိုကျင်းလို့မြို့နယ်နီးလို့စနစ်မကျလို့စတဲ့အကြောင်းပြချက်မျိုးစုံနဲ့အဝေးပြေးကားဂိတ်အစ်စ်တွေဖွင့်ဖို့ကြိုးစားပါရတယ်။အဝေးပြေးကားဂိတ်အစ်စ်ဖွင့်တဲ့လုပ်ငန်းကလည်းလွယ်လွယ်ကူကူပါ။နားလည်မှုယူထားတဲ့ဒါမှမဟုတ်လက်ငွေယူထားတဲ့ကုမ္ပဏီတစ်ခုခုကိုအဝေးပြေးကာဝင်းစောက်ခိုင်းပါတယ်။အဝေးပြေးကာဝင်းလို့ဆိုပေမဲ့ထူးထူးဆန်းဆန်းမဟုတ်ပါဘူး။ဝင်းကြီးတစ်ခုထဲမှာနှစ်ထပ်ဒါမှမဟုတ်နှစ်ထပ်ခွဲလောက်ပါတဲ့တိုက်ခန်းတွဲကြီးတွေစီတန်းစောက်လုပ်လိုက်တာမျိုးပါ။စောက်ပြီးတာနဲ့အာဏာပိုင်တွေဟာရင်လိုင်းပိုင်ရှင်တွေကိုအဲ့ဒီဝင်းထဲမဖြစ်မနေပြောင်းဖို့အမိန့်ထုတ်ပါတယ်။သူတို့ကသာလွယ်လွယ်အမိန့်ထုတ်ပေမဲ့ရင်လိုင်းပိုင်ရှင်တွေကတော့မသက်သာပါဘူး။မတန်တဆဈေးနှုန်းတွေနဲ့အဲ့ဒီလိုကားဂိတ်ဖွင့်မဲ့အခန်းတွေကိုပါဝယ်ရပါတယ်။ကိုယ်လိုက်မှပြေးဆွဲတဲ့ကားတွေများရင်များသလောက်တခမ်းမကပိုပြီးဝယ်ရပါတယ်။တချို့ဒေသအာဏာပိုင်တွေကတော့ကားဝင်းစောက်တဲ့ကန်ထရိုက်စီကလက်ငွေအကြီးအကျယ်ရတာရှိသလိုတချို့ကတော့အဲ့ဒီတဲကအခန်းတွေကိုဈေးပေါ်ပေါ်ဒါမှမဟုတ်အခမဲ့ရပြီးပြန်ရောင်းစားကြပါတယ်ဒီလိုနဲ့မြန်မာနိုင်ငံအနှံ့အပြားကအာဏာပိုင်တွေဟာအခုလိုကာဝင်းအစ်စ်စောက်တာမျိုးအလွန်စိတ်ပါပျော်ရွှင်ကြလို့တချို့မျိုးတွေဆိုဆယ်စုနှစ်တခုလောက်အတွင်းအဝေးပြေးကာဝင်းနေရာနှစ်နေရာသုံးနေရာလောက်ပြောင်းတာမျိုးတောင်ရှိခဲ့ပါတယ
်ဒီလိုလုံးလို့ခီးစင်တဲ့ရင်ပိုင်ရှင်တွေဘယ်သူအဆင်ပြေတယ်လဲမေးရင်ဘယ်သူမှအဆင်မပြေဘူးလို့ပဲဖြေရမှာပါအကြောင်းကတော့အဝေးပြေးကားဂိတ်လို့ပြောပေမဲ့ကာဝင်းဖွဲ့စည်းပုံကဝင်းကြီးတဝင်းတဲကတက်ခန်းတွဲတွေကြီးပဲဖြစ်နေလို့ပါပဲရင်လိုက်ပိုင်ရှင်တွေဟာကိုဝယ်ထားတဲ့တက်ခန်းတွေကိုရုံကန်အဖြစ်ခီးတဲ့နားနေကန်အဖြစ်ကုန်ပစ္စည်းလက်ခံရအဖြစ်ကို့ကားတွေအကုန်လုံးကို့အခန်းရှိကနေထွက်အဝေးကနေပြန်လာရင်ကို့အခန်းရှိမှာပဲခီးတဲ့တွေချစတာတွေလုံနေရတော့အခန်းချင်းလေးတွေနဲ့ခီးတဲ့အရေးအတွက်ကားအရေးအတွက်မမှန်မတဖြစ်ပြီးရှေ့ရှုပ်ထွထွေးတွေဖြစ်နေတတ်လို့ပါပဲအလားတူခီးတဲ့တွေလည်းအဆင်မပြေပါဘူးသူတို့အတွက်စနစ်ကျတဲ့လက်မှတ်ရောင်းရနေရနားနေစရာနေရာသမားချိန်တိုင်းကားစီရမဲ့နေရာစတာတွေသသမမမရှိတော့အတော်လေးကိုအခက်ခဲတွေ့နေရရလို့ပါပဲရန်ကုန်မန္တလေးလိုရင်လိုင်းများတဲ့ကားဝင်းတွေဆိုပိုဆိုးပါတယ်ခီးတွေရာအဲ့ဒီဝင်းကြီးတွေမှာဘယ်ရင်လိုင်းကဘယ်နေရာမှာရှိလဲဆိုတာအလွယ်တကူမသိနိုင်လို့ပါပဲလက်မှတ်ကိုကြိုတင်ဝယ်မထားပဲဓာတ်ရိုက်သွားလူတွေဆိုကားဂိတ်တစ်ခုကိုသွားလက်မှတ်မရရင်နောက်ထပ်ခတ်ဝေးရဂိတ်တစ်ခုကိုပြန်ရှာမရရင်နောက်ထပ်ကားဂိတ်အစ်စ်ရှာနဲ့ရွာလေပြီးအလွန်အခက်တွေ့နေကြရတဲ့အနေအထားမျိုးပါ
ဒါပေမဲ့အဝေးပြေးကားဂိတ်တွေရဲ့စနစ်နဲ့စီမံခန့်ခွဲမှုဟာခုလိုဖြစ်ချင်တယ်လို့ဖြစ်နေတာနှစ်ကာလကြာခဲ့ပြီမို့ခီးသွားပြည်သူတွေနဲ့ရင်လိုက်ပိုင်ရှင်တွေဟာတကယ်တကယ်ဘလို့ဖြစ်တဲ့စီမံခန့်ခွဲမှုအမှားကြောင့်သူတို့ဘလောက်ဒုက္ခရောက်ရတယ်ဆိုတာမတွေးတတ်အောင်ဖြစ်နေကြပါပြီတကယ်တော့အခုလိုပြဿနာဖြစ်ရတာဟာတပ်ဆိုင်ရာအာဏာပိုင်အသီးသီးဟာအဝေးပြေးဝင်းလို့အဆောက်အုံတွေဆောက်ပြန်ရောင်းပြီးကိုကျိုးရှာလိုမှုအဝေးပြေးကာဝင်းဆိုတာဘလို့တိဆောက်ရတယ်လဲဆိုတာလုံးဝမသိနားမလည်မှုစတဲ့အချက်တွေကြောင့်ဖြစ်ပါတယ်ကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေအဝေးပြေးကာဝင်းတစ်ခုစနစ်တကျတိဆောက်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံကြီးတွေကိုတော့သွားကြည့်ဖို့မလိုပါဘူးအိမ်နီးချင်းထိုင်းနိုင်ငံလောက်ကြည့်ရင်ကိုပဲသိနိုင်ပါတယ်အဝေးပြေးကာဝင်းဆိုတာပင်မအဆောက်အုံတစ်ခုပါပါမယ်အဲ့ဒီထဲမှာရင်လိုက်အသီးသီးကနေလက်မဲ့ရောက်မဲ့ဆိုင်ကန်းငယ်လေးတွေခီးသည်တွေစုပေါင်းနားနေမဲ့အခန်းတွေအစားအသောက်ပစ္စည်းရောင်းချမဲ့ဆိုင်ကန်းတွေနဲ့တန့်စင်ကန်းစတာတွေပါပါမယ်အဲ့ဒီအဆောင်အုံပတ်လဲဒါမှမဟုတ်ကက်လျက်မှာကားတွေစိုက်ကက်ထွက်ခွာမဲ့တတ်မှတ်နေရာတွေထားပေးရပါမယ်ဘတ်စ်ကားတွေဟာသူတို့တတ်မှတ်နေရာမှာထွက်ခွာဖို့တတ်မှတ်ချိန်ထက်15မိနစ်နာယူဝက်ကြိုရောက်စောင်းဆိုင်နေတဲ့ခီးသည်တွေကိုတင်ပြီးရင် ထွက်ခွာရုံမှာပဲအဲ့ဒီတနေရာထဲမှာပဲနိုင်ဝက်တစည်းထွက်ခွာနိုင်ပါတယ်အတိတ်ဘက်ကတော့ကားဝင်းတစ်ခုဟာတရက်12နာရီအလုံးလုံးပဲနိုင်ဝက်တစည်းထွက်မယ်ဆိုရင်ကားတစည်းရန်နာစရာနေရာလောက်ထားရင်တစ်နှစ်ကား12စီးခီးတဲ့တင်ထွက်ခွာနိုင်ပါတယ်တစ်နှစ်ကားအစီး120ဆိုရင်ကားရက်တင်မဲ့နေရာ10နေရာကားအစီး1200လောက်ထွက်မယ်ဆိုရင်ရက်တင်နေရာ100လောက်ရှိရင်လုံလောက်ပါတယ်အဲ့ဒီကားဝင်းထဲမှာရင်လိုင်းတွေရဲ့ရုံးခန်းတွေလာဆောက်စရာမလိုသလိုဘတ်စကားကြီးတွေကလည်းလာပြီးစုပြုံရန်နာနေစရာမလိုပါဘူးတနေရာမှာစုပြီးကိုကားထွက်ချိန်နီးမှဝင်းနေဝင်းတတ်မှတ်ရန်နာဂိတ်မှာရက်ခီးတဲ့တင်ပြီးတတ်မှတ်ချိန်ထွက်ခွာရုံမှာပဲအတော်လေးကိုရိုးရှင်းပါတယ်ခီးသွားပြည်သူတွေအဆင်ပြေသလိုကားလိုင်းပိုင်ရှင်တွေကလည်းဝင်းထဲမှာအခန်းဝယ်စရာမလိုငွေကုန်ကြေးကျရှိစရာလည်းမလိုပါဘူ
းဘယ်လိုပဲဖြစ်ဖြစ်အခုမြကြီးနာကကာဝင်းပြောင်းရွှေ့ရေးပြဿနာလိုမျိုးတချို့မှာမကြာခဏကြားနေရလေးရှိပါတယ်။ရန်ကုန်မန္တလေးလိုတကယ်မြို့ကြီးတွေကအဝေးပြေးကာဝင်းတွေမှာလည်းအလားတူပြဿနာမျိုးကြုံနေရတာပါပဲ။အခုပြဿနာဟာနေ့စဉ်တနေရာကနေတနေရာသွာလာနေကြရတဲ့သားနဲ့ချီတဲ့ခီးသွွားပြည်သူတွေရဲ့အခက်အခဲပြဿနာ၊ထောင်နဲ့ချီတဲ့ရင်လိုက်ပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တွေရဲ့ပြဿနာကြီးဖြစ်နေတာမို့ NLD အစိုးရအနေနဲ့လေးလေးလက်လက်သဘောထားပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့စနေတကြစီမံခန့်ခွဲဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်